Welcome to the Voice of America in Burmese.
Good evening, la phya phya ne pye soun ne mne khin phit ja ba de kya. VOA American Tan ye 2018 khu ne November la 30 ye taw ja ne mne khin a chi sin ne go American Bi Taung Su Washington DC myo do ga ni line number 3048 do ga ni dai yai thol lwin ne do VOA ye Facebook sa myin na ga ba dai yai tin set pe ni ba de kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါကျွန်တော်ကတော့ဝင်းမင်းပါကိုချိုအောင်နဲ့အတူဒီနေ့တင်ပြသတင်းလေးကိုပြောပြပေးပါပါဒီနေ့စိတ်ဝင်စားစရာသတင်းတွေထဲမှာတော့ American Thunder ရဲ့ကိုပိုင်ရှေ့နေဟောင်းကသူ့အနေနဲ့ Congress လွှတ်တော်ကိုလိန်ညာပြောဆိုခဲ့တယ်လို့ဝန်ခံလိုက်ပါတယ် American Thunder ကရုရှား Thunder နဲ့ G20 ထိပ်သီးပွဲမှာတွေ့ဖို့ကိုလည်းကတ်ဖြတ်လိုက်ပါတယ်အခုလိုဖြတ်လိုက်တာကြောင့်မြောက်ကိုရီးယားကြေညာပါဝင်ရုရှားနဲ့ဆက်ဆံရေးအမေရိကန်ကြိုးစည်းဝါးတွေထိခိုက်မှာကိုစိုးရိမ်မှုတွေပေါ်လာနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါကိုညာဝင်ရေ
။ဟုတ်ပြီပါခင်ဗျာ။အီရန်ဟာခင်မီလက်နက်တွေဖြန့်ဖြူးပြီးအရှေ့အလယ်ပိုင်းဒေသမကြီးမင်းအောင်လုံနေတယ်လို့အမေရိကန်ဘက်ကစွပ်စွဲပါတယ်
။ It's not just Saudi and Yemen, but it's a story of how Iran is proliferating these various weapon systems across the region and destabilizing the region.
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးကပြောသွားတာပါဒီကြောင့်လည်းအတူနိုင်ငံတကာအတိုင်းဝိုင်းဟာအကြမ်းဖက်မှုတိုက်ခိုက်နေတယ်လို့အကြောင်းပြပြီးစီးရီးယားပြည်သူတွေအထူးဒုက္ခရောက်နေတာကိုတော့ဂရုမစိုက်ပဲအကာအကွယ်ပေးဖို့ပြက်ကွက်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကဆွဆွဲလိုက်တဲ့အကြောင်းနဲ့ပါကစ္စတန်နဲ့အိန္ဒိယကြားစိတ်ကလူမျိုးတွေလွတ်လပ်စွာအခမဲ့ဝတ်ပြုစုတောင်းနိုင်ဖို့ငြင်းငြင်းရေးဇင်းကြံကိုဖွင့်လှစ်တော့မယ့်အကြောင်းစာရာတွေကိုတင်ဆက်မှာဖြစ်တယ်လို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တိုင်းအောင်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုပိုင်ရှေ့နေဟောင်းမိုက်ကယ်ကိုဟင်အနေနဲ့ကွန်ဂရက်လွှတ်တော်ကိုလိန်ပြောခဲ့တယ်လို့စွပ်စွဲခံရမှုအသည့်အတွက်အပြည့်ရှိကြောင်းဝန်ခံလိုက်ပါပြီရှေ့နေကိုဟင်က2016ခုနှစ်သမ္မတရွေးကောက်ပွဲမှာဆွဲစဉ်ကာလတုန်းကရုရှားနိုင်ငံတဲမှာသမ္မတထရမ့်ဆောက်လုပ်ဖို့လုံပန်းခဲ့တဲ့အင်ချမ်းမြေလုပ်ငန်းနဲ့ပတ်သက်ပြီးလွှတ်တော်မှာအရင်လိန်ညာပြောဆိုခဲ့မိပါတယ်လို့မနေ့ကဝန်ခံခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကရုရှားဝန်ရောင်ဆက်ဖက်ခဲ့မှုကိုဥဆောင်စစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာအနေနဲ့ဒီဆွဆွဲမှုအဆက်ကိုတင်ခဲ့တာဖြစ်ပါတယ်အရင်တုန်းကလည်းရွေးကောက်ပွဲမဲဆွဲမှုဆိုင်ရာဗန်ဒါရေးဥပဒေချိုးဖောက်မှုရှိခဲ့တယ်လို့ဝန်ခံထားခဲ့ပြီးဖြစ်တဲ့ရှင်းနေကိုဟန်အနေနဲ့မော်စကိုမြို့တော်မှာထရမ့်နာမည်တက်မဲ့ထရမ့်တာဝါအဆောက်အဦကြီးဆောက်လို့ရတဲ့စီစဉ်ညွှန်ကြားပေးခဲ့ပါတယ်။နယူးယောက်မြို့ပြည်ထောင်စုအဆင့်တရားသူကြီးတူရှင်းပေါ့မှာအခုလိုဝန်ခံခဲ့ရမှာရှင့်နေကိုဗန်ကသမ္မတထရမ့်ရဲ့နိုင်ငံရေးပြောစကားတွေနဲ့ကိုက်ညီအောင်နဲ့သမ္မတထရမ့်ကိုလည်းရည်ရွယ်ပြီးသမ္မတထရမ့်နာမည်မသုံးဘဲပုဂ္ဂိုလ်တဦးကိုသစ္စာရှိတာပြဖို့အတွက်ဒီထရမ့်တာဝါဆောက်လို့ရကိစ္စညှိနှိုင်းခဲ့တဲ့အချိန်နဲ့တခြားသတင်းအချက်အလက်တွေကိုလည်းညာခဲ့မိတာပါလို့ဆိုလိုက်ပါတယ်။
ပင်လယ်နယ်တွင်းမှာယူကရိန်းသင်္ဘောတွေကိုရုရှားဘက်ကဖမ်းဆီးခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်နာရီကြာတွေ့ဆုံမှုစီစဉ်ထားတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲအမှတ်မထင်ဖျက်သိမ်းခဲ့ပါတယ်။အာဂျင်တီးနားနိုင်ငံမှာအခုသတင်းပတ်ကုံတွင်ကျင်းပမဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ညီလာခံမှာရုရှားနဲ့အမေရိကန်သမ္မတနှစ်ဦးတွေ့ဆုံကြဖို့စီစဉ်ထားတာပါ။သိထားရတဲ့သတင်းချက်လက်တွေအရယူကရိန်းသင်္ဘောတွေနဲ့တမောသားတွေရုရှားကနေပြန်ရောက်မလာသေးပါဘူးအဲဒါကြောင့်ရင်ကစီစဉ်ထားခဲ့တဲ့အာဂျင်တီးနားမှာတွေ့ဆုံမှုကိစ္စကိုဖျက်သိမ်းလိုက်တာကအလုံးအတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့ယူဆပြီးတော့အခုလိုမျိုးဆုံးဖြတ်လိုက်တာလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ကနေတဆင့်ရေးသားဖော်ပြပါတယ်အခုဖြစ်နေတဲ့ပြဿနာပြေလည်သွားပြီးရင်အတိတ်ပဲပြေဝတဲ့ထိပ်သီးဆွေးနွေးပွဲတစ်ခုဖြစ်လာရေးကိုမျှော်လင့်ထားတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်မင်းတို့ကအင်ဂျီနိုမှာသတင်းတော်တွေကိုသမ္မတထရမ့်ပြောခဲ့တဲ့တုန်းကတော့စီစဉ်ထားတဲ့အတိုင်းရုရှားသမ္မတပူတင်နဲ့တွေ့ဆုံမှုဖြစ်မဲ့သဘောပြောဆိုခဲ့ပါတယ်ဒါပေမဲ့ဒီလိုပြောဆိုပြီးမကြခင်မှာပဲတွေ့ဆုံရေးအစီအစဉ်ကိုဖျက်သိမ်းလိုက်တဲ့အကြောင်း Twitter ကနေတဆင့်သမ္မတထရမ့်ကရေးသားဖော်ပြခဲ့တာပါရုရှားဆိုအနေနဲ့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကြိုပြီးသိရှိထားတာမရှိဘူးလို့ရုရှားသတင်းတွေမှာဖော်ပြပါတယ်အခုတော့ G20 ညီလာခံကိုတက်ရောက်ဖို့သမ္မတထရမ့်အာဂျင်တီးနားနိုင်ငံကိုထွက်ခွာသွားခဲ့ပါပြီ
အခုလို American သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တွေ့ဖို့ဒီထိပ်သီးပွဲကိုဖျက်လိုက်ရတဲ့အတွက်ဆိုရင်မှုတွေတချို့ထွက်ပေါ်လာနေပါတယ်။ဘာလို့လဲဆိုတော့ဒီသမရနှစ်ဦးဒုတိယချိန်ထိပ်ပြီးတွေ့လာဖို့ဖြစ်မဲ့ဒီပွဲမှာတကဘာလုံးကိုချင်းချောက်နေတဲ့လက်နက်ထိန်းချုပ်ရေးကိစ္စ၊လုံခြုံရေးကိစ္စတွေနဲ့အရှေ့လေပိုင်းကနေမြောက်ကိုရီးယားပြဿနာအထိအဓိကထည့်ဆွေးနွေးကြဖို့အရင်ပြင်ဆင်ထားခဲ့လို့ပါ။အ ရခုရကောင်းဆောင်ကင်ဂျွန်အန်နဲ့သမ္မတထရမ့်တို့ရှေ့လာထိပ်တိမတွေ့ခင်မှာမြောက်ကိုရီးယားပေါ်ကုလသမဂ္ဂချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုရုရှားဘက်ကအတိအကျလိုက်နာပေးမယ်လို့လူသိချင်ကြထုတ်ပြောပေးဖို့အမေရိကန်ဘက်ကနေတောင်းဆိုဖို့အဓိကထားခဲ့ပါတယ်။ဒါပေမဲ့ရုရှားအနေနဲ့တနင်္ဂနွေနေ့တုန်းကယူကရိန်းသင်္ဘောနဲ့သင်္ဘောသားတွေကိုဖမ်းခဲ့ပြီးအခုချိန်ထိတရားမလွတ်ပေ Ukraine Timor Tongzi ne Timor Darigo Pansi Kemu Jiang. Argentina ma Chimpa re DG 20 Chimpa Pwe ma Tamara Ndu ma Twe Nai Daw Ra Apin American Russia Satsan Yin Pyan Kaung Lou Pho Ajin Myo Lin Target Che Tu Le Pyesi Twa Bi Lo Tong Tat Tu Re Ga So Ba Le Khna.
American ne Tayon Le Nai Ngan Cha Kong Twe Yi Tin Ma Mu Re La Ne Chi Phit Pwa Ne Le Kisa Ma Hni Nai Mu Re Shin Ni Bi Me Le Ma Pi Le Nai Me Phit Ni Ba Le. Da Bi Me အခုရပိုင်းတွင်တရုတ်သမ္မတရှီချင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံရတဲ့အခါမှာကုန်သွယ်ရေးတင်းမာမှုကိစ္စကိုပြောဆိုကြဖို့ရှိပြီးသဘောတူညီချက်တစ်ခုရရှိနိုင်ရေးအမေရိကန်ဘက်ကအသေးချာလှုံ့ဆော်သွားမယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမှာနိုဝင်ဘာလ30ရက်နေ့ကျလို့ရှိရင်ကျင်းပမဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20အညီလာခံမှာသမ္မတနှစ်ဦးတည်တံ့တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။တွင်ကုန်ခွန်တွေတင်းကျပ်ကောက်ခံခဲ့တာကြောင့်ဒေါ်လာတွေဘီလီယံနဲ့ချီပြီးတော့အမေရိကန်ဘက်ကရရှိနေတယ်။တရုတ်အနေနဲ့သဘောတူညီမှုတစ်ခုလုပ်ချင်လိမ့်မယ်လို့ထင်တယ်။သဘောတူညီမှုရရှိရေးကျွန်တော်ဘက်ကလည်းတော့တကားဖွင့်ရပါတယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတနှစ်ဦးတွေ့ဆုံကြမယ့်ကိစ္စပေါ်မျှော်လင့်ချက်တွေကတော့တော်တော်လေးကိုကြီးကြီးမားမားရှိနေကြတာပါ။အမေရိကန်ရရှိနေတဲ့ကြွမ်းကျင်သူတွေကလည်းအခုတွေ့ဆုံမှုကနေမပြေမလည်ဖြစ်နေတဲ့နိုင်ငံဆက်ဆံရေးကိုပြန်ပြီးတော့ပြေလည်သွားစေလိမ့်မယ်လို့မျှော်လင့်နေကြတာပါ။
ဒီရေအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးတယ
်ဒီရေအမေရိကန်တရဲ့တောက်ချာနေမနက်သတင်းတွေကိုဆက်ကြီးညာပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်သဘုံတွေကိုစစ်ဆင်ရတဲ့အယက်သား25ဦးတိဆုံးပြီးနောက်ထပ်18ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့ကထုတ်ပြောလိုက်ပါတယ်။အာဖဂန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်ကဂမ်ဆာနဲ့နတ်အယ်အလီခိုင်တွေမှာဒီတစ်ပတ်တွင်းဖြစ်ခဲ့တဲ့တာလီဘန်ချေမှန်းရတဲ့အခုလိုတိကျဒဏ်ရာရတဲ့အယက်သားတွေထဲမှာအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့အာဖဂန်ဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့ကဆိုလိုက်ပါတယ်။UNMA ဦးနမားလို့အတူကခေါ်တဲ့ဒီကုလသမဂ္ဂအကူအညီပေးရေးအဖွဲ့ကညင်ညာကျထုတ်ပြန်ခဲ့ရမှာကလင်းရဲ့ဆယ်ဦးနောက်အမျိုးသမီး၈ဦးတည်ခဲ့ရတယ်ဆိုတဲ့သတင်းသေချာအောင်ထပ်မံစစ်ဆေးနေတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်ရှစ်နှစ်အရွယ်ကလင်းငယ်တူပါဝင်တရားရတဲ့ကလင်းငယ်သုံးရှိတယ်ဆိုတာအတွက်လည်းသေချာအောင်နောက်ထပ်အပူတပြင်းစုံစမ်းနေတယ်လို့ဒီကုလသမဂ္ဂအကူအညီအဖွဲ့ညင်ညာကျထဲမှာဆက်ဖော်ပြထားပါတယ်။ဒီညင်ညာကျထဲမှာပဲအာဖဂန်တပ်ဖွဲ့တွေနဲ့နိုင်ငံတကာတပ်တွေပေါင်းပြီးအင်ကာနေတုန်းကဂမ်ဆာခရိုင်ကတာလီဘန်တွေကိုမြေပြင်နဲ့ဝေဟင်ထိုးစစ်တွေပေါင်းတက်ခတ်ခဲ့ရမှာအယက်သား23ဦးထိတိစုံခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့တခြားအကြီးအကဲချက်ထဲမှာတော့ဒီတိစုံမှုအရေးအတွက်ကအပြောင်းလဲရှိနေပါတယ်။ဒီပြည်နယ်ကအရာရှိတွေကတော့ဒီဂမ်ဆာတိုက်ပွဲထဲမှာပဲအမေရိကန်ကလေကြောင်းတိုက်ခိုက်မှုကြောင့်အဓိကအခုလိုတိစုံခဲ့ရတာဖြစ်ပြီးအယက်သားပေါင်း30နဲ့တာလီဘန်သဘုံပေါင်း16ဦးထိတိစုံခဲ့တယ်လို့ဆိုနေပါတယ်။
အိန္ဒိယမြန်မာနဲ့ထိုင်းသုံးနိုင်ငံကိုဆက်ဆက်ပြီးတော့ဖောက်လုပ်တဲ့အဝေးပြေးလမ်းမကိုလာမယ့်နှစ်အနည်းငယ်အတွင်းအပြီးတက်နိုင်အောင်အိန္ဒိယဘက်ကလှုပ်ဆောင်နိုင်ရေးအိန္ဒိယနိုင်ငံသားဝန်ကြီးဌာနကနေလေ့လာချစ်ရှုနေတယ်လို့တွဲဖက်နိုင်ငံသားဝန်ကြီးအန်ဥရက်ဘူရှန်ကမနေ့ကပဲပြောလိုက်တဲ့အကြောင်းမနေ့ကထုတ်ဝေတဲ့ The Hindu Business Line သတင်းမှာဖော်ပြထားပါတယ်။အိန္ဒိယအစိုးရအနေနဲ့ဒီသုံးနိုင်ငံအပြင်တခြားနိုင်ငံတွေကိုပါဆက်ပြီးတော့လမ်းမဖောက်လုပ်ရေးဖြစ်နိုင်ခြေတွေကိုလေ့လာနေတယ်လို့လည်းဆိုပါတယ်။ကီလိုမီတာ1360ရှည်လျားတဲ့အိန္ဒိယထိုင်းနဲ့မြန်မာအဝေးပြေးလမ်းမဟာမိုရေးနဲ့မဲဆောက်မှုတွေကိုဆက်သွယ်ပေးမှာပါဒီလမ်းမကြောင့်အာဆီယံနဲ့အိန္ဒိယအကြားလွတ်လပ်တဲ့ကုန်သွယ်ရေးနဲ့ကုသရေးဝယ်လုပ်ငန်းတွေမြင့်တင်ပေးလာနိုင်လိမ့်မယ်လို့ပြောလဲရပါတယ်မြန်မာတွင်ပြင်အနေအထားတွေနဲ့တခြားခက်ခဲတွေရှိနေတယ်ဆိုပေမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းလှုပ်ဆောင်ခဲ့တဲ့လမ်းဖောက်လုပ်ရေးမှာတိုးတက်မှုတွေကကောင်းမွန်တယ်လို့လည်းအိန္ဒိယတွဲဖက်နိုင်ငံသားဝန်ကြီးကပြောပါတယ်သုံးနိုင်ငံဆက်သွယ်ဖောက်လုပ်နေတဲ့အခုလမ်းမဟာလာမယ့်နှစ်နှစ်လောက်အတွင်းအဆင့်အစ်ဖြစ်လိမ့်မယ်လို့လဲ The Hindu Business Line သတင်းမှာနေတော့ကဖော်ပြထားပါတယ်
တရုတ်နိုင်ငံပေါ်အမေရိကန်နိုင်ငံတဲ့ဖြစ်နေတဲ့ပုံရိပ်ကိုအပြောင်းလဲလုပ်နိုင်ဖို့တရုတ်အစိုးရဘက်ကပုံပြင်းပြင်းထန်ထန်လှုပ်ရှားလာနေတယ်လို့အမေရိကန်ရှိဝါရင်တရုတ်ကြီးကျွမ်းကျင်သူတွေကဆိုလိုက်ပါတယ်။အမေရိကန်နိုင်ငံစတန်ဖို့တက်တို့ရဲ့ဟူဗာအင်စတီကျူတာနာနဲ့အရှေ့ဆိုဆိုက်တီအဖွဲ့ရဲ့အမေရိကန်တရုတ်ဆက်ဆံရေးဌာနတို့ပေါင်းပြီးဒီစင်ကန်စာထုတ်ပြန်ရမှ Arabe, now Popia Daraga, Rashaga Luyen, American Nangan Yene, Lumuy, Taiwan Dema, Nene Shanshine, Panangu, Yamiatomi, Tupo Oza, Tension and Aga, Tio Nangame Shide, the Cha, Penangama Akulu, Matana and Bulu, Sogabale, Chinese influence and American interest, promoting constructive vigilance, Lukore, Tio Oza and American Josiba. အပြုတဘောပုံမှုတတိထားစောင့်ကြည့်ရေလို့ခေါင်းစဉ်တထားတဲ့ဒီအစဉ်ခံစားထဲမှာတရုတ်ဩဇာအမေရိကန်မှာတွေ့မြင်ရေးခြေပြန့်တဲ့လုံဆောင်ချက်တွေကိုအသေးစိတ်ဖော်ပြထားပါတယ်ဒီလုံဆောင်ချက်တွေထဲမှာအရေးပါတဲ့ရပ်ဖွဲ့စည်းတွေကိုစီးဥနာပြင်အမေရိကန်ရဲ့အရေးပါတဲ့လက်ပတ်ဆက်သွေးရဲ့အဆောက်အအုံနဲ့နည်းပညာတွေကိုလေ့လာအကဲဖြတ်တာနဲ့အမေရိကန်မှာစာတင်နေတဲ့တရုတ်ကျောင်းသားတွေအနေနဲ
ကွန်ဖျူရှက်ဘာသာလိလာရဲ့အဖွဲ့ကိုအသုံးပြုပြီးတော့အခုလိုမျိုးစီယွန်ရေးလုပ်ငန်းတွေပုံမှုလက်ဆောင်နေရာမှာအရင်တရုတ်ကွန်မြူနစ်ပါတီရဲ့လုံလီလှုပ်ဟန်တွေကိုကျင့်သုံးနေတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျကမ္ဘာစစ်တူရင်ချန်ပီယံတစ်တူထွက်ပေါ်လာပါပြီနော်ဝေနိုင်ငံသားမက်ဂနက်ကာဆန်ဟာကမ္ဘာမှာအကောင်းဆုံးစစ်တူရင်သမားဖြစ်ကြေညာပါတယ်လန်ဒန်မှာကျင်းပတဲ့ကမ္ဘ 12ပွဲတည်ကြပြီးတော့တပွဲကိုအချိန်9နာရီအထိကြာမြင့်ခဲ့ပါတယ်။ Magnus Carlsen ကအခုလိုမျိုးနိုင်ရတဲ့အတွက်ဒေါ်လာ6,200,000စုငွေရမှာဖြစ်ပါတယ်။ Fabiano Caruana ကတော့ဒေါ်လာ5,800,000ရမှာပါ။1990နှစ်ခုနှစ်တုန်းကဆိုဗီယက်ယူနီယံကနေပြီးတော့စစ်တူပြင်းချန်ပီယံ Boris Spassky ကိုအမေရိကန်ကဘော်ဘီဖစ်ရှာကအနိုင်ရခဲ့ပြီးတဲ့နောက်ပိုင်းကမ္ဘာစစ်တူရင်ချန်ပီယံအဖြစ်အမေရိကန်ကသူပဲဖြစ်လာလိမ့်မယ်ဆိုပြီးတော့ဖာဘီယန်နိုကာဂူဝါနာကမျှော်လင့်နေကြတာပ
ါနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်လွန်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရဲ့အခုထုတ်လွှင့်ချက်တွေကို burmese.voanews.com internet ဆာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းစာတွေကိုဇက်တိုက်တင်ဆက်ပါမယ်။အီရန်နိုင်ငံအနေနဲ့ခင်မီလက်နက်တွေဖြန့်ဖြူးပြီးအရှေ့လေပိုင်းဒေသမတည်ငြိမ်အောင်လုပ်နေတယ်လို့အမေရိကန်ကဆွဆွဲလိုက်ပါတယ်။အခုလိုအီရန်ကလှုပ်လာတဲ့အထောက်ထားအသစ်တွေကိုအမေရိကန်အရာရှိတွေကတွေးရှိခဲ့ပြီးဒီခင်မီလက်နက်အများအများကိုအီရန်လက်ဝေကံဒေတာတွင်းကနိုင်ငံတွေစီကိုတပ်ဆင်ပေးနေတယ်လို့ထုတ်ပြောလိုက်တာပါနျူကလ িয়ার လက်နက်လောက်မပြင်းထန်ပေမဲ့ဒေတာတွင်းတည်ငြိမ်မှုကိုတော့အကြီးအကျယ်ထိခိုက်စေတဲ့အဲ့ဒီလက်နက်တွေကိုကြီးရှုခွင့်ရခဲ့တဲ့ VOA သတင်းတော် Jeff Seldin သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါ AK-47 မောင်းပြန်တနက်တွေနဲ့ RPG ပခုံးထန်းလောင်ချာတွေကစပြီးနောက်လက်ဖြောင့်တသားသောအဝေးကြီးမှန်ပြောက်ပါတဲ့ Sniper Rifle တွေနဲ့လက်နက်ကြီးတွေအထိပြသထားပါတယ်။အမေရိကန်ဘက်ကတော့ဒါတွေကအီရန်ရဲ့ရန်လိုတဲ့ဩဇာလွှမ်းမိုးမှုအတွက်ဖြန့်ဖြူးနေတဲ့အထောက်အထားသစ်တွေလို့ဆိုပါတယ်။အဓိကပြောချင်တာကတော့အီရန်အနေနဲ့ယေမန်နိုင်ငံကဟူသီသဘုံတွေကိုလက်နက်ထောက်ပံ့ပေးနေတာကိုပါ။ဒါအပြင်ဒီသဘုံတွေကဆော်ဒီအာရေဗျနိုင်ငံတဲတာရိုပြည့်အဝေးထိပ်မဆိုင်ဒုံးကျည်တွေကိုလည်းမကြာခဏပစ်ထည့်တာတွေရှိနေပါတယ်။အခုတော့ဒီလက်နက်အထောက်အထားတွေကိုဝါရှင်တန်မြို့တော်ကလက်နက်ကိုတောင်တဲမှာခင်းချင်းပြသထားပါတယ်။အမေရိကန်ယာရှိတွေကတော့ဒါတွေကအစလေးပဲရှိသေးတယ်လို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတမှုရော်ဘတ်ကရော်ဘတ်ရစ်က
It's not just Saudi and Yemen but
it's also Saudi နဲ့ Yemen ပြဿနာလောက်တင်မကပါဘူး။အီရန်အနေနဲ့ဒီစစ်လက်နက်စနစ်တွေအမျိုးစုံကိုဒေသရင်းတစ်ချောင်းတိုးပွားလာစေပြီးတော့ဒီဒေသတွေမှာမတည်မငြိမ်ဖြစ်အောင်လုပ်နေတဲ့ပြဿနာကြီးပါ
။တကယ်တော့အခုလိုအီရန်အနေနဲ့လက်နက်ကြီးငယ်တွေနဲ့ဒုံးကျည်တွေကိုထောက်ပံ့ပေးနေတာကဘာရိန်မှာရှိတဲ့ရှီရာမွတ်စလင်စစ်သွေးကြွတွေကနေအာဖဂန်နစ္စတန်နဲ့ပါကစ္စတန်ကတာလီဘန်သဘုံတွေအထိပါပါတယ်။အမေရိကန်ကာကွယ်ရေးအရာရှိတွေကပဲအခုလိုလက်နက်တွေမှာအီရန်နဲ့ဓာတ်ရိုက်အပြည့်အဝပတ်သက်နေတဲ့လက်နက်နံပါတ်တွေနဲ့သူရောင်ယာမှာသုံးတဲ့နေမျိုးအမှတ်အစမျိုးလျှို့ဝှက်ထောက်ထားတချို့တွေ့ထားရတယ်လို့ဆိုပါတယ်။ Tamu rubber wrist ကပဲ
stamp that show that it belongs to
a Iran ဘောကဒစိအမှတ်သားရိအရဆိုရင်ဒီအီရန်ကာကွယ်ရေးပစ္စည်းစိတ်ယုံကထုတ်လိုက်တယ်ဆိုတာပြနေပါတယ်အီရန်ဘာသာစကားအမှတ်သားတွေဖြစ်ကောင်းဖြစ်နေမှာပေါ့နော
်တကယ်တော့အခုလိုဆွဆွဲခံရတာကအီရန်ခေါင်းဆောင်တွေအတွက်ပထမဆုံးတော့မဟုတ်ပါဘူးအခုလိုဖြစ်လာရင်အီရန်ဘက်ကပြန်ပြောလို့ရှိတာကရီမင်းပြည်တွင်းစစ်မှာသူတို့လက်ကိုဖုံးကွယ်ထားခြင်းလို့အမေရိကန်ကအခုလိုဆွဆွဲနေတာလို့ပြောတာမျိုးပါဒါပေမဲ့ဒီမှာအမေးစရာဖြစ်လာတာကအခုလိုအမေရိကန်ဘက်ကအီရန်ထုတ်စစ်လက်နက်တွေပြန်နေတာကိုမိမောင်းထိုးပြလိုက်တာကြောင့်အီရန်ရဲ့ပြန်ပွဲဖြစ်ပြီးသတင်းတော်ဂျမေးကာရှော့ဂျီကိုတတ်ခဲ့တယ်လို့ကဘာမှာသတင်းဆိုးထွက်နေတဲ့ Saudi Arabia အတွက်ပုံရိပ်ပြောင်းသွားစေမလားအမေရိကန်ဆိုရပါတီ Republican ကအထက်လွှတ်တော်မှ Lindsey Graham ကတော့
I get Yemen I understand this retreat
ယမန်ပြဿနာကိုပြောပြီးအမေရိကန်နဲ့ Saudi Arabia ကြားမဟာဗျူဟာမြောက်ဆက်ဆံရေးရှိထားတာကိုနားလည်ပေမဲ့ဒီ sorry သတင်းတော့တတ်ခံရတာကိုတော့မပြောပဲရှောင်နေလို့မရပါဘူ
း။ပါပဲဖြစ်ဖြစ်လက်တလုံးမှာတော့ American အနေနဲ့ထိမ့်သိမ်းထားတဲ့ Iran ရဲ့လက်နက်တွေကိုကဘာကအနည်းဆုံးသတိပြုစေခြင်းတဲ့သဘောကိုပြနေပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြသွားတာပါခင်ဗျာ။ Iran အရေးကိစ္စကနေအခုတော့ Syria အရေးကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းဟာအကြမ်းဖက်မှုကိုတိုက်ခိုက်တယ်လို့အကြောင်းပြပြီး Syria ပြည်သူတွေအတိဒုက္ခရောက်နေတာကိုတော့ဂရုမစိုက်တဲ့အပြင်အကာအကွယ်ပေးဖို့ကိုလည်းပြက်ကွက်နေတယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ယန်အက်စ်ဂျလန်ကဆွဆွဲပြောကြားလိုက်ပါတယ်။ဗီရီသတင်းတော့ဂျနီဗာကပေးပို့လာတဲ့ဒီသတင်းလီဇာရှရိုင်းပေးပို့တဲ့သတင်းနဲ့ AFP ရဲ့သတင်းတွေကိုအခြေခံပြီးတော့ဦးကျော်စံဒါကတင်ပြမှာဖြစ်ပါတယ်
။ဂျန်အက်စ်လန်ဟာစစ်ပွဲကြောင့်ဖျော်ဖျက်ဖြစ်နေရတဲ့ဆီးရီးယားနိုင်ငံမှာကုလသမဂ္ဂဆန္ဒမှုထောက်ပံ့ရေးအထောက်အမှုကိုနှစ်ပေါင်းများစွာဦးစီးဦးဆောင်ပြုခဲ့သူဖြစ်ပါတယ်။အခုအဲဒီယာရူကနှုတ်ထွက်ပြီးတဲ့နောက်စီးရစစ်ပွဲမှာပါဝင်ပတ်သက်နေသူရဲ့ဆိုးရွားလာတဲ့စစ်တိုက်လူတဲ့သဘောတဘာဝကိုနိုင်ငံတကာအသိုင်းအဝိုင်းကဘယ်လိုအပြစ်အမှောက်ပြုလုပ်နေလဲဆိုတာဒေရိုးသုံးသပ်လိုက်တာဖြစ်ပါတယ
်။ We allowed all hell to be let loose in the most populated civilian places.of a heavily populated country.
ကျွန်တော်တို့ဟာလူဦးရေထူထပ်ဆုံးနိုင်ငံတစ်ခုကရပ်သားတွေပြုတ်သိမ့်နေတဲ့နေရာကိုငရဲပြည်ဖြစ်အောင်ဖန်တီးလိုက်တာပဲဖြစ်ပါတယ်။လောလောဆယ်ဖြစ်နေတဲ့လက်နက်ကိုင်ပြည်ပခ40အနက်တက်တန်းအကြဆုံးပဲဖြစ်ပါတယ်
။နိုင်ငံကအဖိုင်းဝင်ရဲ့ဒီမူဝါဒကြောင့်ပဲခုနှစ်ကျော်အောင်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်လာခဲ့ရတယ်။ဖိနန်ချီရဲ့လူတွေသေဆုံးရပြီးသန်းနှင်းချီဦးမဲ့အိမ်မဲ့ဒုက္ခတွေအဖြစ်ကြောက်ရွံ့နေရတယ်လို့လည်းသူကဆိုပါတယ
် One of the reasons it got as bad as it got was that everybody said that they were there on a war on terror everybody as far as I could see this notion that everyone is fighting terror
ဘလောက်ဒီအခြေအနေဆိုးရွားစေတဲ့အကြောင်းရင်းတွေအနေနဲ့အခုကတော့လူတိုင်းကအကြမ်းဖက်မှုကိုတိုက်ခိုက်နေတာလို့ပြောနေကြခြင်းပဲဖြစ်ပါတယ်ကျွန်တော်တို့တွေ့ရတဲ့လောက်လူတိုင်းကဒီလိုပဲပြောနေကြတာပါအကြမ်းဖက်မှုကိုတိုက်နေတာဆိုတဲ့အဲ့ဒီအဖြစ်တွေကြောင့်ပဲအရက်သားတွေကြုံတွေ့ရတဲ့အနေထားုံတွေပိုဆိုးစေတာပ
ါလောလောဆယ်မှာဆီးရနိုင်ငံနေရာအနှံပြားမှာညဉ့်ညံ့မှုရအောင်အသွန်ခွန်ဆိုင်လှုပ်ဆောင်နိုင်ခဲ့ပြီဖြစ်ပေမဲ့နိုင်ငံတစ်ဝန်းလုံးကလူမှုရေးအနေထားုံတွေကတော့ကြီးမားကျယ်ပြန့်နေဆဲဖြစ်တယ်လို့လည်းအက်စ်လန်ကသတိပေးထားပါတယ်အထူးသဖြင့်မြောက်ပိုင်းကမြို့တွေဖြစ်ကြတဲ့အလက်ပိုနဲ့အစ်ဒလစ်တို့မှာမကြသေးမီကပဲအကြမ်းဖက်မှုတွေအချိန်မြင့်လာတဲ့အတွက်စိုးရိမ်စရာကောက်နေလို့ဆိုပါတယ်ဒီကရရဲ့၁၇ဘတ်ကုံဆုံးထင်အတွင်းမှာအလက်ပိုမြို့မှာဓာတုလက်နက်တင်တိုက်ခိုက်တဲ့အတွက်လူခရင်ဆယ်ခန့်ဖြစ်ဆုံးခဲ့ရပြီးဒါဟာဓာတုလက်နက်နဲ့တိုက်ခိုက်တယ်ဆိုတာသိကြရင်ဆရာဆုံးမှုမြောက်နိုင်တယ်လို့သူကဆိုပါတယ်။အစ်ဒလစ်မြို့မှာလည်းပဲပြီးခဲ့တဲ့ရက်တွေအတွင်းမှာပဲလက်နက်ကိုင်အုပ်စုတွေအကြမော်တာတွေလက်ပစ်ဗုံးတွေနဲ့ပစ်ကြတာတွေဘုံကျဲတိုက်ခိုက်တာတွေရောက်ဘဲမှသွားစရာမရှိဖြစ်နေတဲ့အရာသာဆုံးသန့်လောက်အသက်အန္တရာယ်ကျရောက်နေရတယ်လို့ထောက်ပြထားပါတယ်။အဲ့တစ်ချိန်တည်းမှာပဲဒီခုနှစ်ကြာစစ်ပွဲအတွင်းပျောက်ဆုံးဒါမှမဟုတ်ထိမ့်သိမ်းခံရသူတွေနဲ့ပတ်သက်တဲ့အခြေလက်တွေကိုသက်ဆိုင်ရာမိသားစုရေးစီအကြောင်းကြားဖို့ဆီယာအစိုးရကိုကုလသမဂ္ဂစုံစမ်းရေးကော်မရှင်ကဗိုလ်ဒုနေ့မှာပဲတိုက်တွန်းလိုက်ပါတယ်။သိဆုံးမှုတွေကိုအကြောင်းကြားဖို့အစိုးရမှာအပြေအဝတာဝန်ရှိတယ်ဆိုတာမဖြစ်မနေဖိအားပေးဖို့အချိန်တန်ပြီလို့လဲကုလသမဂ္ဂစုံစမ်းရေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ပေါ်လိုဖီနေရိုကဆိုပါတယ်
။ထိမ့်သိမ်းခံပြီးပျောက်ဆုံးသွားသူတွေကိစ္စကိုငင်းငင်းရေးရပြီမှကင်တွယ်လို့မရပါဘူးအခုချိန်မှာပဲဒီကိစ္စကိုစဉ်းစားကင်တွယ်ကြရမှာပ
ါမစ္စတာပီနေရိုဟာစစ်တွင်လူခွင့်ရေးချုပ်ဖောက်မှုတွေကိုဖော်ထုတ်စစ်ဆေးဖို့ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့ကော်မရှင်ဥက္ကဋ္ဌဖြစ်ပါတယ်ပြီးခဲ့တဲ့မေလတုန်းကတော့သေဆုံးသူတွေရဲ့စည်ရင်းကိုပထမအဆုံးအချိန်အဖြစ်ဆူရလုံတိုင်းနဲ့စစ်တပ်တို့ကလူထုမှတ်ပုံတင်ရင်းကိုစည်ရင်းပေးပို့ခဲ့ပါတယ် ဒါပေမဲ့မဆူစလောက်မြတ်တာဖြစ်တဲ့အတွက်ပျောက်ဆုံးသူတွေဘာဖြစ်သွားတယ်ဆိုတာမိသားစုရဲ့သိရှိခွင့်ရှိရမယ်သူတို့ရဲ့ရုပ်လောင်းတွေဘယ်မှာရှိရဲဆိုတာကိုအသိပေးရမယ်ဒါအပြင်ထိန်းသိမ်းခံတွေကောဘယ်နေရာမှာရှိနေတယ်လဲဆိုတာကိုနိုင်ငံတကာကော်မရှင်တွေကိုခေါ်ယူပြသရမယ်လို့လည်းကုလသမဂ္ဂကတောင်းဆိုထားပါတယ်လူပေါင်း
3000ချောင်းတောင်းရောသေဆုံးခဲ့ပြီးစန်းနှင်းချီအုံးမဲ့အိမ်မဲ့ဒုက္ခသည်ဖြစ်နေရတဲ့ဆီးရီးယားစစ်ပွဲအဆုံးသတ်ဖို့အတွက်ကုလသမဂ္ဂရဲ့စန်တမန်နီကျူပန်မှုဟာလောလောဆယ်မှာရှင်းမထုတ်နိုင်ဖြစ်နေပါတယ်သို့တော်လည်းပဲရုရှားအီရန်နဲ့တူဂီတို့ရဲ့ဆီးရီးယားတည်ငြိမ်ရေးစီးကြားအထုတ်မှုကတော့အစဉ်ရနေကြောင်းပါခင်ဗျာဆီးရီးယားအရေးဦးကျော်စန်းသာစုစည်းတင်ပြသွားတာပါဗီအိုအေအမေရိက သမိုင်းတင်မဲ့နေဇက်ဂိတ်တစ်ခုကိုဖွင့်လှစ်တော့မှာဖြစ်ပါတယ်စိတ်ဝါရကိုထူထောင်သူဂုရုနာနာကရဲ့နှစ်ပေါင်း950မြောက်မွေးနေ့အထိမ်းအမှတ်ဖြစ်ပါကစ္စတန်နိုင်ငံအတွင်းစိတ်ဘုရားကျောင်းတော်တစ်ခုကိုအိန္ဒိယဘက်ကစိတ်ဘာသာဝင်တွေတွားရောက်လဲပတ်နိုင်အောင်ရွယ်ပြီးနေဇက်ဇင်းညာလန်းကိုဖွင့်လှစ်မှာဖြစ်ပါတယ်ဒီကြောင့်ဗီယူအေသတင်းတော့အိုင်အက်ရှာတန်ဇင်းရဲ့သတင်းလွ
ကပါကစ္စတန်နိုင်ငံထဲမှာဖြစ်ပြီးအဲ့ဒီနေရာမှာကူဘိတ်မန်ကျောင်းတော်တစ်ခုအဖြစ်တည်ဆောက်ထားပါတယ်။အဲ့ဒီကျောင်းတော်နေရာကအိန္ဒိယနေဆက်ကနေနှစ်မိုင်ကျော်ပဲဝေးတာပါ။ဒါပေမဲ့လည်းအိန္ဒိယနိုင်ငံကစိတ်ပါသာဝင်နေအတွက်နေဆက်ကိုဖြတ်ပြီးတော့သွားဖို့ခက်ခဲနေရှိတာကြောင့်နေရာမဲ့ခီးကဝေးနေပါတယ်။ပထမဆုံးပါကစ္စတန်နိုင်ငံရဲ့နေဆက်မြို့တစ်ခုဖြစ်တဲ့လာဟောကိုအရင်သွားရပါတယ်။အဲ့ဒီလာဟောမြို့ကနေ3-4နာရီခီးဆက်မှကူဘိတ်မန်ကိုရောက်ပါတယ်။ဒီလိုမှမသွားချင်ဘူးဆိုရင်တော့အိန္ဒိယနေဆက်ပဲချမ်းကနေအဝေးကြီးမှန်မြောင်းတဲ့ကျောင်းတော်ကိုလှမ်းပြီးတော့ဖူးမြော်ရပါလိမ့်မယ်။ဒီကျောင်းနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံကနေပါကစ္စတန်ဘက်ကိုရောက်လာတဲ့စစ်ဖျားဘူးဒမန်ပီယန်စင်ဂျက်စပါကရှင်းပြပါတယ
်။ On the other side they have binoculars installed.
ဟိုဘက်ချမ်းမှာမှန်မြောင်းကနေတစ်ဆင့်လှမ်းပြီးတော့ဖူးမြော်ကြည့်ညိုနိုင်အောင်စင်မြစ်တစ်ခုစောက်ပြီးတော့အဲ့ဒီမှာအဝေးကြီးမှန်မြောင်းတွေလည်းတက်ဆင်ထားပါတယ်။အဲ့ဒီမှန်မြောင်းကနေတစ်ဆင့်ဒီကူဘိတ်မန်ကိုကြည့်ပြီးတော့ဂရဝပြုတ်ကြည့်ညိုကြရတာပါ။
ဒီလိုအခြေအနေတွေကအခုပြောင်းလဲပါတော့မယ်။အခုလာမယ့်နှစ်တည့်အတွင်းစစ်ကွာရကိုထူထောင်ခဲ့တဲ့ဂုရုနန္ဒရဲ့နှစ်ပေါင်း950မြောက်မွေးနေ့နှစ်ပတ်လည်ထိမ့်မှတ်အခမ်းအနားအမိအိန္ဒိယဘက်ကစစ်ဘာသာဝင်တွေပါကစ္စတန်ဘက်ကိုအလွယ်တကူလာနိုင်အောင်နေဆက်ဂိတ်တွေတစ်ခုဖွင့်လှစ်ပေးဖို့နိုင်ငံအစိုးရတွေကသဘောတူညီခဲ့ကြပါတယ်။ဗုဒ္ဓဖူးနေတုန်းကပဲပါကစ္စတန်ဘက်ချမ်းကနေဆက်ဂိတ်တွေအဆောက်အဦကိုပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ကိုယ်တိုင်တက်ရောက်ပြီးအုတ်မြစ်ချခဲ့ပါတယ်။စီစဉ်ထားတဲ့အတိုင်းဆိုလို့ရှိရင်တော့အိန္ဒိယဘက်ကလာတဲ့ဖျားဘူးတွေဟာနေဆက်ဂိတ်တွေကိုရောက်ရင်အထူးခွင့်ပြုချက်လက်မှတ်ကိုယူရပါလိမ့်မယ်။အဲ့ဒီလက်မှတ်ရှိရင်ပြည်ဝင်ခွင့်ဗီဇာမလိုပဲပါကစ္စတန်နိုင်ငံထဲမှာရှိတဲ့ကူဘိတ်မန်စီကိုသွားနိုင်ပါတယ်။နေဆက်မှာကူဘိတ်မန်သွားဖျားဘူးတွေအတွက်အထူးပြေးဆွဲတဲ့ဘတ်စကားတွေကနှစ်မိုင်ကျော်ဝေးတဲ့နေဆက်ဈေးညံလမ်းမှာပြေးဆွဲနေပါတယ်။ဒီဈေးညံလမ်းတစ်လျှောက်မှာချန်စီယိုလည်းခတ်ထားပါလိမ့်။အတိတ်ကာလတုန်းကတော့နျူကလ িয়ার နဲ့ပိုင်ဆိုင်ကြတဲ့အိန္ဒိယနဲ့ပါကစ္စတန်အိမ်နီးချင်းတဲ့နိုင်ငံကတဲ့တာထက်ဆိုင်ရင်မတဲ့တာကများပါလေအခုလိုနေဆက်ဂိတ်တစ်ဖွင့်ပြီးတော့နှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်လုပ်ခဲ့တဲ့အဖြစ်ကအလားအလာကောင်းတွေနှစ်နိုင်ငံကြားဆက်ဖြစ်လာဖို့မျှော်လင့်စရာပါဒါပေမဲ့လည်းလေလာသူတွေကတော့မျှော်လင့်ချက်တွေတက်ပြီးတော့မထားကြဖို့သတိပေးနေပါတယ်အိန္ဒိယမျိုးသမီးသတင်းတော့ဆွတ်စီနီဟိုက်ဒါကသူ့ရဲ့အမြင်ကိုရှင်းပြပါတယ
် We're seeing opportunities created for engagement
နှစ်နိုင်ငံအကြားဆက်ဆံနိုင်မဲ့အခွင့်အမ်းတွေဖန်တီးတာကိုကျမတို့စောင့်ကြည့်နေပါတယ်ဒါပေမဲ့အခုဖန်တီးတဲ့ကတ္တဘောနေဆက်ဇင်းကြံလန်းကကိုယ့်ွယ်ယုံကြည်မှုနဲ့ဆိုင်တဲ့လမ်းမှာဒီပေါ်မှာနိုင်ငံရေးရည်ရွယ်ချက်တွေမပါဘူးဆိုရင်ဒီနေဆက်လမ်းကပိုပြီးကောက်မွန်တဲ့သဘောဆောင်ပါလိမ့်မယ
်ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ဥပမာချပွဲအခမ်းအနားမှာပြောသွားခဲ့တာကနျူကလ িয়ার ပိုင်ဆိုင်ကြတဲ့အိန္ဒိယနိုင်ငံကြားငြိမ်းချမ်းရေးကလွဲပြီးတော့တခြားရွေးစရာအကြောင်းမရှိဘူးလို့ဆိုပါတယ်နိုင်ငံကြားအဓိကငြင်းပွားနေကြတဲ့ကက်ရှမီးယားအရေးကိုလည်းဖြည့်ဆင်းဖို့လိုတယ်လို့သူကထောက်ပြပါတယ်အိန္ဒိယနိုင်ငံရေးသမားတွေဘက်ကတော့နယ်ဇာလန်တစ်ဖွင့်တာကိုဂုံပြုတ်ကြိုးဆိုကြတယ်ဆိုပေမဲ့အိန္ဒိယမျိုးပေါ်ကအကြမ်းဖက်မှုတွေကိုပါကစ္စတန်ဘက်ကအားပေးထောက်ခံနေတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ဆက်ပြီးတော့ပြောဆိုနေကြပါတယ်
။အိန္ဒိယပါကစ္စတန်နယ်ဇာကိုဖျက်ချော်ပြီးပါကစ္စတန်ဘက်ကစစ်ဖျားချောင်းကိုဖျားဘူးတွေအလွယ်တကူသွားနိုင်အောင်နှစ်ဖက်နိုင်ငံကညှိနှိုင်းစီစဉ်နေကြတဲ့အကြောင်းကိုကြော်အောင်လင်းပြောပြသွားတာပါ။ဒါနဲ့တစ်ဆက်တည်းတင်ပြခြင်းဒါကတော့အိန္ဒိယနိုင်ငံမှာSouth Asian University တောင်အာရှတက္ကသိုလ်တစ်ခုဖွင့်လှစ်ဖို့အတွက် SAARC လို့ခေါ်တဲ့ အာရှတောင်ပိုင်းဒေသအခွဲဝင်နိုင်ငံ၈နိုင်ငံတို့၂၀၁၉ခုနှစ်ကသဘောတူညီခဲ့ကြပါတယ်။တောင်အာရှနိုင်ငံတွေကထက်မြက်တဲ့အကြောင်းလူကြောင်းသားတွေအတွက်ရည်ရွယ်ဖွင့်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယရဲ့နှစ်စီလာမြန်ရံပက်ဖြစ်လာတဲ့ပါကစ္စတန်နိုင်ငံကအကြောင်းသူကြောင်းသားတွေဟာအကြောင်းအမျိုးမျိုးကြောင့်တခါလေကျောင်းဝင်ခွင့်မရကြပါဘူး။ဒီနှစ်မှာတော့ပါကစ္စတန်နိုင်ငံက retail just people တဲ့တင်းသွားကိုနန်းလောင်ကပြောပြမှာဖြစ်ပါတယ
်။အစ္စလာမုအလัยကွမ်မမေဒီ
အိန္ဒိယနိုင်ငံ New Delhi မြို့က South Asian University တောင်အာရှတက္ကသိုလ်မှလာရောက်တက်နေတဲ့ပါကစ္စတန်နိုင်ငံကလာတဲ့ကျောင်းသားဆိုဂျန်ဇီယာကသူ့မိသားစုကိုအင်တာနက်ဗီဒီယိုနဲ့ဆက်သွယ်စကားပြောနိုင်ပါတယ်။သူရဲ့မိသားစုအတတော်ဒါဟာသူတို့ဇာတိမျိုးဖြစ်ခဲ့ဖူးတဲ့အိန္ဒိယကိုအနေကဆုံးဆက်သွယ်နိုင်တဲ့နီလာလည်းဖြစ်ပါတယ်။ကျောင်းသားဆိုဗီယန်ဇီယာကသူ့ရဲ့ဇီးမြစ်ကိုအခုလိုရှင်းပြပါတယ
်။ मेरे जो grandparents हैं वो इंडिया से
ကျွန်တော်ရဲ့ဖိုးဖွားတွေကအိန္ဒိယကနေရောက်လာတာပါ။အိန္ဒိယဟာကျွန်တော်ဘဝရဲ့စိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ဒီမျိုးကသာမြင်တွေ့ခွင့်မရဘူးဆိုရင်ကျွန်တော်တက်တော့ဆုံးရှုံးမှုကြီးတစ်ခုဖြစ်မှာပဲဆိုပြီးတော့အမြဲလိုတွေးမိခဲ့ပါတယ်။
ပါကစ္စတန်နိုင်ငံကရာချီမြို့သူမလီနာခန်ကလည်းအိန္ဒိယနိုင်ငံကလူမဘဝအတွေ့အကြုံရခြင်းနဲ့အတွဲတောင်အာရှတက္ကသိုလ်ကိုတက်ဖို့စိတ်ဝင်စားခဲ့တာလို့အခုလိုပြောပါရယ
်မေရာဟမေရှာဆေဒီလ်သာကေမေယာပေအောင်ကျုကေ
ဘတ်စမာရိုနိုင်ငံနဲ့နယ်မြေချင်းထိဆက်နေတဲ့ခေါရီအိန္ဒိယနိုင်ငံထဲမှာစိတ်ဝင်စားဖို့ကောင်းတဲ့အရာတွေဒီနိုင်ငံကလူတွေကိုလာပြောကြည့်ချင်မြင်ချင်တွေ့ကြုံရခြင်းနဲ့စိတ်အနှဲရှိခဲ့ပါတယ်
ဒီနှစ်အတွင်းတောင်အာရှတက္ကသိုလ်ကိုဝင်ရောက်ခွင့်ရတဲ့ပါကစ္စတန်ကကျောင်းသား9ယောက်ထဲမှာဇီယာနဲ့ခန်တို့လည်းပါဝင်ပါတယ်SAARC လို့ခေါ်တဲ့အာရှတောင်ပိုင်းဒေသအဖွဲ့ဝင်နိုင်ငံတွေကကျောင်းသူကျောင်းသားတွေကမ္ဘာအဆင့်မီပညာရေးဝန်ဆောင်မှုပေးနိုင်ဖို့ရည်ရွယ်ပြီးတောင်အာရှတက္ကသိုလ်ကို2010မှာစပြီးတော့ဖွင့်လှစ်ခဲ့တာပါ။ဒါပေမဲ့လည်းတက္ကသိုလ်တကူထူထောင်ရတာကုန်ကျစရိတ်အလိုများပါတယ်။ကျောင်းဖွင့်လှစ်တဲ့ဈေး90ရာခိုင်နှုန်းအပါအဝင်တက္ကသိုလ်မှာရင်းနှီးမြှုပ်နှံမှုတွေကိုအိန္ဒိယအစိုးရကကြံ့ခိုင်ထားတာပါ။ကျန်အသုံးစရိတ်တွေကိုတော့တခြားအဖွဲ့ဝင်နိုင်ငံတွေကမျှပြီးတော့ထည့်ဝင်ကြပါတယ်။2019ခုနှစ်မှာတော့ပါကစ္စတန်နိုင်ငံကသူပေးရမယ့်ငွေတွေပေးဖို့ပြက်ကွက်ခဲ့တဲ့အတွေ့မနစ်ကစတင်နေမှာပါကစ္စတန်ကျောင်းသားတွေလည်းဝင်ခွင့်မရခဲ့ပါဘူး။ကျောင်းရဲ့ဥက္ကဋ္ဌကဗီတာရှာမာကဟင်ဒူဘာသာနဲ့အခုလိုရှင်းပြပါဗျ
That should not be the cause for stopping the visa of a student. Lekin is sir
အဲ့ဒီအချက်ကကျောင်းသားတွေဗီဇာမရတဲ့အကြောင်းကြီးမဖြစ်သင့်ဘူးလေ။ဒီနှစ်တော့ပါကစ္စတန်ကသူပေးရမယ့်ငွေအားလုံးနီးပါးပေးပါလေ။သူတို့ပေးရမယ့်ငွေဘလောက်ပဲကြံကြံနောက်ဆုံးတော့ပေးပါလိမ့်မယ်။
တီတက္ကသိုလ်မှာကျောင်းသူကျောင်းသားတွေလွတ်လပ်စွာပေါင်းသင်ဆက်ဆံပြီးတိတရင်ကအထွေထွေနဲ့ဖလှယ်ခဲ့ကြသလိုရှမ်ဖက်နိုင်ငံတွေရဲ့ပြဿနာတွေကိုလည်းနဲ့နဲ့နဲ့နဲ့သိမြင်ခွင့်ရခဲ့ကြပါတယ်။အာဖဂန်ကျောင်းသားမာရာဂျူဒင်ကလည်း
ကျွန်တော်အပစနေဘတ်ဂူလ်မင်းဆေ
ကျွန်တော်အလုံးဒီမှာလက်ရုံးညီတွေဖြစ်အောင်နေထိုင်ကြပါတယ်။ကျွန်တော်တို့ဈာမှာဘာပြဿနာမှမရှိပါဘူ
း။အိန္ဒိယကျောင်းသူဥပစနာဒီဝါရီကလည်းအခုလိုပြောပါတယ်
पिछले 22 सालों में मैंने जो कुछ भी देखा है जो कुछ भी समझा है
बात लुंगेरे नेसेनन ने अट्वे पाकिस्तान ने अफगानिस्तान का लुरी अचाओ जमा छिनिन युसा थारा री मारे सुरा दिमा लेट्वे ति မြင် लाय बारे एरी का लुरी हा याई साइन ने सोबी अमे छिनिन गेरा बा अमनो तरु आलो तैत को छिसिया गाउ जा बारे
2016 ခုနှစ်မှာအိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတင်းမာမှုတွေမြင့်တက်ခဲ့တဲ့အတွက်19ချိန်မြောက် SAARC ညလာခံကိုရွှေ့ဆိုင်းခဲ့ရပါတယ်အဲ့ဒီအချိန်ကစပြီးညလာခံပြန်မကျင်းပနိုင်သေးပေမဲ့အခုလိုဖြစ်ပေါ်နေတဲ့ပထဝီနိုင်ငံရဲ့ပြဿနာတွေဟာကျောင်းသားတွေရဲ့ပေါင်းစည်းညီညွတ်မှုကိုတော့ဟန်တာနိုင်ခြင်းမရှိပါဘူးရှင
်။နန်းလောင်တင်ပြခဲ့တာပါ VOA အမေရိကန်တန်ရဲ့တောက်ကြနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုသောရရှင်တွေနားဆင်နေရတာဖြစ်ပါတယ်။ဒီထုတ်လွှင့်ချက်တွေကိုရေဒီယိုကသာမကပဲ VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်အလွယ်တကူနားဆင်နိုင်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ါပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ရဲ့တောင်ကြန်နေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလွန်မီတာ30 40 48အပြင်လိုင်းလက်မီတာ190 kHz 1595ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ကန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီတရားနဲ့ကပ်ပြီးစောက်တဲ့အတွက်ကြောင့်စောက်လို့ရဲလည်းခုမပြုတ်ပါဘူ
း
ဟုတ်လုံထုံလုံညရရဆက်ရစောက်မယ်ဆိုရင်တရားနဲ့တမိုင်အလောက်ပါအပွားဝေးရှိမှစောက်လို့ရတယ်လေရန်ကြီးအသုံးပြုတ်ခွန့်ဆိုတဲ့လက်မှတ်လည်းသူတို့ကမရရှိပါဘူးအဲ့ဒါဒီအကြောင်းတွေကမညီညွတ်လို့တော့ဟိုကလုံးဝလဲပတ်ဖို့ကခုမပြုတ်ပါဘူးဒီဆက်ရုံကိုပိတ်သေးပါလို့ကျွန်တော်တို့ပြောတော့ပြောထားပြီးသားပါ
တိုင်းနာဒေတာဒီမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုနောက်ပိုင်းတင်ဆက်သွားမယ်တိုင်းရင်သတင်းတော်မှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်အခုတော့နန်နခင်အင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီကိမ့်လေးတင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက whistle whistle ကကျမတို့မြန်မာအခေါ် whistle blower blower က blow blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ blower blower ကတော့မှုတ်သူပေါ့ရှင်စကွိုက်ခရူရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ whistle မှုတ်သူပေါ့ဒီစကားဆင်းတဲ့လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လူရမျိုးကျူးလွန်တာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေဂိုအတိပေးနိုင်အောင်ဝီစီတာမှုပြီးသတိပေးရကဒီအတုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom ဆိုတဲ့သဘိုက်ဒီတွေကတော့ဒီနေရာမှာလူတူအဖွဲ့အစည်းတရလုပ်ငန်းကဝင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လူရမျိုးကျူးလွန်နေတာမျိုးအခရီးလိုက်စားတာမျိုးပြည်သူဘာသာငွေအလွဲတုံးစားလုပ်တာမျိုးအလဟာတာဖြုံးပြီးပြတာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးမင်းတွေချို့ဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုင်မလုတ်အပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလိုလေးအများအဖြစ်ကိုယ့်အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လေမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှာအေးယူခံရမှာမို့အမှန်ကိုသိရနဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေဒါကြောင့် whistle blower ဖြစ်နိုင်ဖို့ကသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလေလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေအမေရိကန်ဆူရလုပ်ငန်းဝင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office. I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသစ္စာရကိုအတိပေးတင်ကြားခဲ့တာသူပါပဲလို့ John ကကျွန်တော်ကိုပြောပြခဲ့တယ်အတိအကျကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီးနှင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကိုယ်အတိအကျကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
Whistle blower.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာတန်းရဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်ရပြီးအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့စီးကျူယောဂါနဲ့ဆက်ဆက်ပြီးဖြစ်တဲ့ကြောက်ကပ်ပျက်စီးမှုအပိုင်းနှစ်ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာစီးကျူနောက်ဆက်တွဲအနေနဲ့ကြောက်ကပ်ထိခိုက်တာအဖြစ်များလာနေပေမဲ့မဖြစ်အောင်ကာကွယ်နိုင်တာအပြင်ဖြစ်လာရင်လည်းပုံမဆိုးသွားအောင်ကုသနိုင်တယ်လို့စီးကျူအထူးကုတွေကသုံးသပ်ပါတယ်။ Siju Tweju, Yoga Jau, Choka Matika Ya on Pelu, Kagwen and B, Choka Sati Lying Le, Loam and Piesi Twaya on Pelu, Kuta Pina Madale, Tijau, Yamanangan Siju Tweju, Yoga, Ten Okata, Siju Tuku Siawanine, Kunduzan Pamoka, Doctor Tensu Lago, Kuiminga, Mimian B, Tensat Tavare.
Okay, Siju Tweju Tuku Siawanine, Kunduzan Pamoka, Doctor Tensu Lakmia. Siju Tweju Yoga Yeti, Epsim Yare, not said the Yoga to Kupchete, Choka Yoga, Chango, Pigre Tabaka, General, Jogan and Yama. ဖြစ်ရတဲ့အကြောင်းရင်းတွေအဖြစ်များနိုင်သူတွေနဲ့ဖြစ်လာရင်ကြိုတည်နိုင်တဲ့ဒီတက်ခွဲခံမှာရောကုခနာပေါ်မှာရောပေါ့နော်ပေါ်လာနိုင်တဲ့လက္ခဏာတွေအကြောင်းကိုအသေးစိတ်တွေကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာဒီတစ်ပတ်တော့ဆရာရေအခုလိုဒီကြောက်ကက်ဆက်တိခရရတဲ့အနေအထားမဖြစ်အောင်ပေါ့နော်ဒီဖြစ်နိုင်တဲ့အကြောင်းရင်းတွေနဲ့အဖြစ်များနိုင်တဲ့သူတွေကိုလည်းကျွန်တော်တို့ကသိထားပြီးသားဖြ ွဲဆက်မဝင်လာရအောင်ပေါ့ဆရာနော်ဘလူးကာကွယ်နိုင်တယ်ဆိုတော့စပြီးတော့ပြပြပေးပါလား
အဓိကကာကွယ်မှုကတော့ဒီတီရဲ့ရောဂါကိုကောင်းမွန်တဲ့ထိန်းသိမ်းမှုပုံမှန်ကဖြစ်အောင်ကျွန်တော်တို့ကထိန်းသိမ်းမှုလုပ်ရဲပေါ့ထိန်းသိမ်းမှုလုပ်တဲ့နေရာမှာမိုက်ကရိုယူရီးယားအဆင့်ပေါ့ပုံမှန်ကအမှုတိပုံမှန်ကမတားခြင်းဆင့်ရလို့ဆိုပြီးတော့ဒီလိုအဖွဲ့အစည်းကြီးပြောင်းနေမှာကျွန်တော်လည်းစပြီးတဲ့ပြင်ပြရှိတဲ့မကျော်အောင်ဘုန်းတော်ကဆက်တော့ HN ဝါစီကိုခေါ်နေတယ်ကျွန်တော်လုံးဝထိန်းသိမ်းရမယ်အတူတူကျွန်တော်တီတီရောက်လာချိန်ကတီတူလုံးဝ149ကျော်ရမှာကြောင့်ကျွန်တော်တို့ထိန်းသိမ်းရမယ်။အတူတူကတော့ကိုထိခိုက်ကျတဲ့စီးရီပေါ့။တမန်ကရှောင်းအောင်ပေါ့။ဘယ်လိုစဉ်းစားလဲဆိုရင်အကက်ကက်တော့ရှိပေါ့။ MSCID ကိုခေါ်တဲ့ Non Steroidal Anti-Inflammatory Drug ပေါ့။ CID ဒီနာရီကပကုန်းကြီးကြိုက်တယ်၊လက်ကြီးကြိုက်တယ်။အာရှိတဲ့မြေကြီးကြိုက်တယ်ဆိုပြီးတော့အာ policy ရောလည်းလွယ်လို့ Genesis ရီပေါ့၊ Diclofenac နဲ့တို့ Genesis ရီပေါ့။အဲဒီအကက်ကက်တော့စီးရီကိုကျေကျေမရှိလို့နဲ့အတိုင်းစားမရှိလို့နဲ့အများကြီးတောက်တဲ့ဆက်ကြတော့အဲ့ NSCID ကကျက်ကျက်ဆွေးကြည့်ကြောင်းဘူးအဖိုင်ယောဂဖြစ်နေတယ်ဘူးကြောက်ကွက်ကိုလည်းတက်စီကြည့်နိုင်တယ်ပေါ့အဲ့တော့ဒီဆိုတော့ကျတဲ့ကျက်ကျက်ဆွေးကြည့်လို့လည်းအချင်းချင်းချင်းတုံ့ပြန်မရှိလို့ကြောက်ကွက်ကိုကြည့်နိုင်တယ်ဆိုတော့ဆွေးကြည့်မှမထားဘဲနဲ့မတုံ့ဆွဲကြဘူးပေါ့နော်ဆွေးကြည့်မှလည်းတတိချကြီးရတတိချီကြီးရောတုံ့ဆွဲကြဘူးအဆောင်များရောလူသားများရောအဲ့ NSCID ကျတဲ့ကျက်ကျက်ဆွေးကြည့်ပြီးရဲ့ချိန်မှာကျက်ကျက်ကိုကြည့်နိုင်တယ်ဆိုတော့ဆွေးကြည့်ရှောပြီးမှရှောင်ပြီးမှမသိနေသေးဘူးပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနောက်ထပ်ရောရှောင်သင့်တာတွေရှိသေးလားဆရာ
အဲနောက်တစ်ခုကတော့ကျွန်တော်ပုံမှန်ကြီးရဲ့အတွက်ကျွန်တော်ကတော့ဟိုစီးရွက်တွေကောင်းတယ်ဒီစီးရွက်တွေကောင်းတယ်ဟိုစီးကောင်းတယ်ဒီစီးကောင်းတယ်ဆိုတော့အပြီးအစံတွေရက်တွေပြုတ်တောက်တယ်အစိမ့်တောက်တယ်ပေါ့နော်ဟိုစီးကံကဖာကောင်းတယ်လို့ပြေးပြီးကြရက်ကောင်းတယ်လို့တောက်ပြီးတော့ဟိုဘာတိကောင်းတယ်ညာဒီမော်ဂနီစီးကောင်းတယ်လို့ခုစဉ်ကျွန်တော်ခွေးရည်ဒီစီးကောင်းတယ်လို့အဲ့ဒါမျိုးတွေပေါ့စီးမိတွေတွေပေါ့အဲ့ဒါကြီးမတော့ကြဘူးပေါ့တောက်တဲ့ခါကျတော့ဘာဖြစ်လဲဆိုတော့ပြေပြေသေးသေးမှမကောင်းဘူးနောက်ကျအဲ့ဆေးတွေရဲ့အာသီတွေကမိတဲ့ဆွေကြီးကဆိုတာတွေးတဲ့မှာတွေးဆဲတွေနေစီတယ်အတွေ့အနေတိုင်းနဲ့လာတတ်တယ်ပြိပတ်တွေတွေ့ရတဲ့နာတတ်တယ်အသေးတွေရောက်မှဖြစ်တဲ့စက်ကတွေပြင်နေကြတာပေါ့ဒါကကြုံမှုစုတော့ဆိုတော့ဆေးမျိုးမတုံးနဲ့တွေးကြည့်ပါဦးထိပြီးတွေးသူစက်ကတိကြီးရဲ့ကချက်ချက်ကြီးတွေချာဒီဟာကြီးတုံးပေါ့အချင်းနိုင်တော့မတုံးနဲ့ပေါ့နောက်တစ်ခုကတော့ကျွန်တော်ပြည်သူရှိနေစီတွေ့တွေ့စီကိုပြချာယူချက်ပြီးတော့ချက်တာပစီအောင်ပြီးပေါ့ဒီချက်တွေလုပ်ဖို့လိုပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ကျွန်တော်အစကပြောခဲ့တယ်လို့ပဲပေါ့နော်ဒီတချို့ကြတော့လဲကာကွယ်နိုင်တဲ့အနေအထားမရှိတော့ဘူးပေါ့နော်ဘာကြောင့်လဲဆိုတော့ဒီစီးကျိုယောဂါဖြစ်လာတဲ့အချိန်မှာနောက်ဆက်တွဲဒီချက်ကယောဂါကလည်းဝင်ပြီးသားဖြစ်နေတဲ့အခါကျတော့သတို့အတွက်ပေါ့ဆရာကြီးအဲ့ဒီအချိန်တွေကပိုမဆိုးလာအောင်ပေါ့နော်ဆိုလိုတာကတော့ဒီချက်ကပျက်စီးတဲ့အဆင့်ထိရောက်မသွားဘဲနဲ့လူတန်းစီနေနိုင်အောင်ဘလို့ကုသနိုင်တယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာကြီး
ကိုယ်တော်ဘုရားကတော့ကျွန်တော်အဲ့မှာပြောနေတာတူတူလာပြီဆိုရင်ဆရာမိုက်ကရိုဗီယူရီးယားဆိုတဲ့အမှုစိအသားကပေါင်းဖို့ရှိပြီဆိုရင်ကျွန်တော်တူတူပြီးတဲ့အချိန်မှာပြင်ချကြေးကြရုံတက်တဲ့မှုကနေကြေးကြရင်ပြောဖို့ပဲတဲ့အဲ့ဒါကိုပြန်ကောက်ရစီတော့ကောက်ရမယ်ချင်းကြီးကိုရွေးပြီးစာပြီးပြန်လို့ရတယ်ပေါ့အဲ့တော့ဆိုတော့ ECI နဲ့ခေါ်တဲ့ချင်းမျိုးပေါ့ဆိုတော့ကျွန်တော်ကပ္ပစာရဲ့ချင်းမျိုးပေါ့ကျွန်တော်ပရင်တူပေးလို့ပြောတဲ့ပြည်ကြကြီးမျိုးတော့ ARB ကိုခေါ်တဲ့ကျွန်တော်စီမျိုးပေါ့ကျွန်တော်လူလူစားတဲ့ AB စားတဲ့အဲ့လိုစားတဲ့လူစားတွေပေါ့ပြည်ကြကြီးကိုသိချင်းရုံနဲ့ပါပဲဒါတော့ပုံမှန်ကိုသိသိပြီးတော့ကျောက်ကရောက်အောင်ရှေ့ကိုဆက်ပုံကန့်ပြန်ထိနေစီမျိုးဒီလိုမျိုးပဲသဘာနဲ့ကသွေးချိုနေတဲ့အတွက်သွေးချိုပြီးတဲ့စီမှာလေသွေးချိုစီကိုထိရုံနဲ့ပါပဲကျောက်ကကိုအရှိတက်ပြီးပြည့်စည်မှုကာကွယ်ဆေးမျိုးမျိုးတွေ များဖြစ်သားနေတယ်ပေါ့ကျွန်တော်တို့ Empathy Foxes ရဲ့ Empathy Foxes ရဲ့အဲ့လိုပေါ့ SCAD သူတို့ပြောတဲ့ကျွန်တော်စီးနှံကြောင်းနေပြီးတော့ဒီကုသတွေဆွတ်ထုံလုပ်ပြီးတဲ့စီးရီပေါ့အဲ့စီးရီကပြေးလို့ရှိရင်တက်ဖက်ကုန်တွေကသုံးသိရတဲ့နှုတ်ကပေါ့လေကျွန်တော်ပြောချင်တာသတိပုဂ္ဂိုလ်ဆောင်တာပြည်တယ်အဲ့လိုစီးရီရေးပြီးလို့ပေါ့တော့ကျွန်တော်တို့တော့ကျတာရဲ့ GM1 ရဲ့ထုံးစီးပေါ့ကျေးဇူးတော်ထူးဆန်းစေတဲ့ကကူတိုက်တဲ့ခေါ်တော့ပေါ့အဲ့ဒါမျိုးရှိရင်ကျွန်တော်ကျောက်ကလည်းပြည့်စုံမှုတော့တဲ့ဒါပေမဲ့ဒီလိုတော့တာသေးတယ်။ဆောင်းသူကျင်းနေရတာကတော့တော့ရတယ်မျိုးကျေးဇူးတော်ပါပေါ့ပြည့်တယ်ပေါ့။အဲ့ဒီလိုဒီပြည့်ရင်တက်ဖို့ပဲနဲ့ပြည့်ရထိပြီးတော့ကျောက်ကလည်းပြန်ကောင်းစီတဲ့အချိန်မျိုးကျွန်တော်ကြည့်ပြရမှာပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီစီကျိုသွေးကျိုထိန်းစေရောကျောက်ကလည်းပြန်ကောင်းစီတဲ့စီစီပြရတယ်လေ။ဒီသွေးတို့ကပါထိန်းပြီးတော့နောက်ထပ်ကျောက်ကထပ်ပြီးတော့ပုံမပြတ်စီအောင်ပေါ့ဆရာနော်။ပေးတဲ့ဆေးတွေပြင်နောက်ထပ်ရောဘယ်လိုကုသမှုတွေရှိတယ်လဲဆရာကြီး
။အခုကတော့ကြောက်ကက်ကျက်စီးရတဲ့ဖြစ်လာတယ်ပေါ့။တရားနည်းတရားနည်းလုံးကိုကျွန်တော်ပြောမယ်။ကျက်စီးတဲ့ဒီနည်းကျက်စီးတဲ့ဒီနည်းလေးကိုပြောမယ်ပေါ့။အဲ့ဒါတွေမှမရဘူးဆိုရင်တော့နောက်ကျင်ရတာကျွန်တော်တို့ကြောက်ကက်ဆေးရတဲ့အဆင့်မှာတွေးတန့်တင်တဲ့ဆေး Hemodialysis ပေါ့။အဲ့တော့ဘာလို့လဲကျွန်တော် Hemodialysis ကိုတွေးပတ်တဲ့ဆက်ပြီးနေတယ်။အဲဒီရနိုင်ငံမှာကျွန်တော်တိတိတိတ်တိုင်ရနေပေါ့။ဘုံဘုံနိုင်ငံတွေမှာတော့continuous peritoneal dialysis ဆိုတာကနေပြီးတော့ဒီရေခဲပြီးပိုက်ပိတ်ကြည့်နေပါဘူး။နောက်ပိုက်တော့လည်းကြောက်ကြောက်ကြောက်ဆန့်ကျင်ပြီးတဲ့စီစီပေါ့။အဲ့ဒီကအစ်ဆက်ပြီးတယ်လို့ဆိုတော့ဒီလိုဆက်ကတူချင်းနဲ့ဟာလေလုယာလေပေါ့။နောက်ဆုံးအဆင့်တွေတော့ကြောက်ကြောက်အစားထူရတယ်ပေါ့။ကြောက်ကြောက်အစားထူရတယ်ပေါ့။အဲ့ဒါကြတော့ကျွန်တော်ကကြောက်ကြောက်အဆင့်တွေလေးလေးတဲ့မယ်ဒီပုံနဲ့တဲ့မယ်ဒီလေးရှားတယ်။ခေါင်းဆင်းမှုတွေကြောင့်လည်းခါရတယ်။ဒီကခေါင်းဆင်းပြီးကြရင်လည်းဒီကြောက်ကူခန္ဓာကိုယ်နဲ့ပြန်လေပြီးတော့တော့ပြန်ပြီးတော့နေပြီးတော့ဆွတ်ထုတ်ကြမဖြစ်အောင်ဆိုပြီးတော့တော့ပြင်ဆုံးလို့ကျွန်မဟိုစီးရီပေါ့စီးရီနေတော့ရပြီပေါ့အဲ့ဒါတော့နောက်ဆုံးဆုံးပေါ့
ဟုတ်ကဲ့စီးစီးများကျင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်တော်ကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အစိုးရရဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပယ်ဖျက်ပေးဖို့စစ်ဘေးရှောင်တိုင်းသားတွေကလည်းကန့်ကွက်ခဲ့ပါတယ်။မြို့ပြည်နယ်ဝန်ကြီးချုပ်ကို NLD ကခေါ်ယူတတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မမှန်ဘူးလို့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ကစက်ကူစက်ယုံလေပတ်မှုကိုဒေသခံတွေကကန့်ကွက်နေတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟောင်းမရှင်သတင်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အစိုးရကနေထုတ်ပြန်ထားတဲ့မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲမှုဥပဒေဟာစစ်ဘေးရှောင်တွေရဲ့မိယိုဖလာမြေယာပိုင်ဆိုင်မှုကိုထိခိုက်နေတဲ့အတွက်ပယ်ဖျက်ပေးဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသက ITP တွေကနေကန့်ကွက်တယ်လို့ ITP တွေရဲ့ကိုစားပြောခွင့်ရဦးတူနန်ကပြောပါရယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်မတော်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအကြားဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကြောင့်နေရက်ကနေစွန့်ခွာနေရသူတွေရဲ့ဓမ္မဥချလောက်ကိုင်လာတဲ့လေယာဉ်မြေတွေကိုဒီဥပဒေကိုအကြောင်းပြုပြီးလုပ်ငန်းရှင်တွေကနေတရားဝင်မတ်ပုံတင်လျှောက်ပြီးသိမ်းယူမှာကိုစိုးရိမ်နေကြတာပါလေယာဉ်မြေစိုက်ပျိုးလုပ်ကင်နေသူတွေကတက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုပ်ပိုင်ခွင့်လာရောက်လျှောက်ထားရမယ်လို့အစိုးရကနေကြေညာထားပေမဲ့စစ်ဆောင်တွေအနေနဲ့မြေယာမတ်ပုံတင်လျှောက်ဖို့အခက်အခဲရှိနေတယ်လို့ဦးတူနန်ကဆိုပါတယ်အစိုးရကနေထုတ်ပြန်တဲ့မြေလွတ်မြေလတ်မြေရိုင်း2018ဥပဒေကိုလုံးဝဖျက်သိမ်းတင်တယ်လို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ဘေးရှောင်တိုင်းသားတွေကနေကန့်ကွက်ကြောင်းနိုဝင်ဘာလ29ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားကြပါတယ်
။ကိုင်စာတွေရောက်ရှိနေလို့မွန်ပြည်နယ်ဝန်ကြီးချုပ်ကောက်တာအေးဆန်ကို NLD ကနေခေါ်ယူသတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မှန်ဘူးလို့ဝန်ကြီးချုပ်ကောက်တာအေးဆန်ကနိုဝင်ဘာ28ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးပြန်လည်ရှင်းလင်းခဲ့ပါတယ်။ပြည်တွင်းသတင်းဌာနတစ်ခုရဲ့မေးမြန်းချက်မှာတိုင်ကြားစာရှိလို့ဒေါက်တာအေးဆန်ကိုသတိပေးဖို့ပါတီလူမှုဆောင်ဖွဲ့ကစုံဖြတ်သားကြောင်း NLD ပြောရေးသူခွင့်ရှိသူတာတာမျိုးညွတ်ကပြောတယ်ဆိုပြီးသတင်းဖော်ပြထားပါတယ်။ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွတ်ကတော့ဒေါက်တာအေးဆန်ကိစ္စနဲ့ပတ်သက်ပြီးပါတီမှာတိုင်ထားတာမရှိသလိုသတိပေးဖို့လည်းမရှိဘူးလို့ပြောပါတယ်
နိုဝင်ဘာလ29ရက်နေ့မှာကြာရောက်ခဲ့တဲ့ရခိုင်တရားစာဒရပိုင်ခွင့်နဲ့စီမံခန့်ခွဲပိုင်ခွင့်ဆိုင်ရာလူထုချီတက်ပွဲနှစ်နှစ်ပြည့်အထိမ်းအမှတ်ဖြင့်ကြောက်ဖြူမြို့တာရဏပိတ်မှန်မှန်ရခိုင်တရားစာဒမူဝါဒဆိုင်ရာဆွေးနွေးပွဲတစ်ခုကိုကျင်းပကြပါတယ်တရားစာရပေါ်ကျွေးဝတဲ့ရခိုင်ပြည်နယ်မှာတရားစာရဆိုင်ရာမူဝါဒတရားပေါ်ထွန်းလာရတဲ့အတွက်အခုလိုဆွေးနွေးပွဲကျင်းပရတာဖြစ်တယ်လို့ဥဆောင်ကျင်းပသူတဦးဖြစ်တဲ့ကိုစရကျော်ကပြောပါတယ်။2008ဖွဲ့စည်းပုံအောက်မှာကြီးမားတဲ့စီမံကိန်းတွေအကောင့်ထည့်ဖော်ရင်ရခိုင်ပြည်သူတွေနှစ်နာမှာဖြစ်တဲ့အတွက်ကြောက်ဖြူအထူးစည်းပွားရေးစုံနဲ့ကလတန်မြင့်စီမံကိန်းတွေကိုရပ်ဆိုင်ဖို့ရင်နံတဲ့တဘာဝတက်ငွေတူးခေါ်တဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားဖို့နဲ့ရွှေတဘာဝတက်ငွေအပါအဝင်တခြားစီမံကိန်းတွေကရရှိတဲ့အကျိုးအမြတ်ကိုရခိုင်ပြည်ဖို့ပြောရေးအတွက်ခွဲပေးဖို့စတဲ့တောင်းဆိုချက်တွေပါတဲ့အိတ်ပွင့်ပေးစာတစ်စောင်ကိုလည်းနိုဝင်ဘာလ25ရက်နေ့ကနိုင်ငံတော်သမ္မတကိုလိတ်မှုပြီးပေးပို့ထားပါတယ်။ဆွေးနွေးပွဲကိုရခိုင်တရားစာရနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကွန်ရက်ကဥဆောင်ပြီးနိုဝင်ဘာလ26ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့ပြီးရခိုင်နိုင်ငံရေးပါတီတွေရခိုင်အရက်ဖက်အဖွဲ့အစည်းတွေကလူပေါင်း200ခန့်တက်ရောက်ခဲ့ကြပါတယ်။
ကရင်မျိုးရလုံးမြောက်ရေးတပ်မတော် KNLA ဘ ഹു စေးဌာနဟာဆိုရင်2018ခုနှစ်အတွင်း KNU ထိန်းချုပ်နယ်မြေထဲမှာမျက်စိဝေဒနာရှင်အယောက်ပေါင်း1000ကျော်ထိမျက်စိခွဲစိတ်ကုသပေးနေရပါတယ်။လက်ရှိချိန်မှာ KNU ထိန်းချုပ်နယ်မြေထဲကခရိုင်ခွန်တို့ခုမှာလိုက်လံကွင်းစင်ကုသမှုတွေပြုလုပ်ပေးပြီးတဲ့အပြင် KNU KNLA PC ဌာနချုပ်မှာလည်းဆက်လက်ကုသပေးမယ်လို့ဥဆောင်ခွဲစိတ်မှုပြုလုပ်နေတဲ့ဒေါက်တာနေဆဲကပြောပါတယ်။မြစီခွဲစင်းမှုလုပ်တဲ့လုပ်ငန်းစဉ်ဟာ2023ခုနှစ်ကစတင်ပြီး KNU ထိန်းချုပ်နယ်မြေတွင်အခမဲ့ကွင်းစင်ကုသပေးရမှာအခုချိန်ထိမြစီဝေဒနာရှင်ပေါင်းအယောက်6000ကျော်ထိခွဲစင်ကုသနိုင်ခဲ့ပါတယ်
။ပထမအကြိမ်မွန်ပါတီဗဟိုကော်မတီအစည်းအဝေးကိုနိုဝင်ဘာလ25နဲ့26ရက်နေ့ကမော်လမြိုင်မြို့ပိုင်ခိတ်ခမ်းမမှာကျင်းပခဲ့ရမှာမွန်ပါတီရဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းမူကြမ်းနဲ့ပါတီလုပ်ငန်းကော်မတီလမ်းညွှန်ချက်တို့ကိုအတည်ပြုခဲ့တယ်လို့မွန်ပါတီတွက်ဖက်တွင်ရင်မှုတဲ့နိုင်လီတမကပြောပါရယ်အခုအခါမွန်ပါတီနှစ်ပါတီပေါင်းစည်းခွင့်ကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ထံမှမှတ်ပုံတင်ထားဆဲဖြစ်ပြီးမြို့နယ်အလိုက်အောက်ခြေပါတီဝင်တွေပေါင်းစည်းရေးကိစ္စကို3လအတွင်းပြီးမြောက်နိုင်ဖို့အဝက်ခွဲဆောင်ရွက်သွားမယ်လို့နိုင်လီတမကဆက်ပြောပါရယ်မွန်လူငယ်တဦးပြစ်သူနိုင်စဝေါ်မွန်ကတော့မွန်ပါတီထောင်မယ်ဆိုတာပဲလိုမူဝါဒတွေနဲ့သွားမယ်ဆိုတာမွန်ပြည်သူတွေတိလာအောင်တိတိချာချာချပြပေးတင်ပြီးပါတီမဟာမိတ်ကိစ္စနဲ့လာမယ့်ရွေးကောက်ပွဲအတွက်အသင့်ပြင်ဆင်ထားတင်ကြောင်းထောက်ပြပါရယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP မွန်အမျိုးသားပါတီ MNP နဲ့မွန်ကိုစားပြုပါတီအကောင့်ထဲဖော်ရေးအဖွဲ့တို့ပေါင်းစည်းပြီးအော်တိုဘလ21ရက်နေ့ကမွန်ပါတီလို့အမည်သတ်မှတ်ခဲ့ပါရယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ရွှေလီမြစ်ကမ်းဘေးမှာရှိတဲ့စက်ကူစက်ရုံဟာတဘာဝပတ်ဝန်းကျင်နဲ့လူထုကိုစိုးကျိုးတက်ရောက်စေတာကြောင့်ကွင်းစင်ကြည့်ရှုစစ်ဆေးတမ်းမြစ်ပေးဖို့ဒေသခံလူထုကအစိုးရတန်းကိုတောင်းဆိုခဲ့ကြပါတယ်။ဒီစက်ရုံကထွက်တဲ့ရေစိုးနဲ့ဓာတုစီးရီတွေဟာဒေသခံတွေအတွက်စိုးကျိုးဖြစ်နေတယ်လို့လည်းဒေသခံတွေကထောက်ပြနေကြပါတယ်။နမ်ဟုံကနေစုစည်းတင်ဆက်ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ရွှေလင်းမြစ်ကမ်းဘေးမှာတည်ဆောက်ခဲ့တဲ့စက်ကူစက်ယုံကိုအစိုးရရောဒေသခံလူထုကပါစန့်ကျင်ကန့်ကွက်ခဲ့ကြပေမဲ့ဒီစက်ယုံဟာလဲပတ်မှုရှိနေဆဲဖြစ်တယ်လို့နမ်ခမ်းမြို့မိမျိုးဖအဖွဲ့ခေါင်းဆောင်ဆရာစိုက်အောင်ဝင်းကရှမ်းပါဒါနဲ့အခုလိုပြောပါတယ
်။ဆောင်းဝနဲ့တောက်ဆာကမြစ်တန်ဒီကျပီတွမ်ကျင်းရတဲ့တူတ
ူကျွန်တော်လူထုပူပေါင်းအဖွဲ့6ဖွဲ့ကနေနိုဝင်ဘာ20ရက်နေ့တုန်းကအစိုးရကမ္မတလွတ်တော်ပြန်စာရဝင်ကြီးစီကိုစာရေးတာပြပို့ခဲ့တယ်။ဒီစက်ယုံကအစိုးရတားထားတဲ့ကြားကလဲပတ်နေတယ်လို့ရွာသားတွေကပြောပြလို့ကျွန်တော်တို့လူမှုအခြေပြုတဲ့အဖွဲ့တွေအပါဝင်ပြီးခဲ့တဲ့အပတ်ကကွင်းစင်ကြည့်တာတကယ်လည်းလဲပတ်နေတာတွေ့ရပါတယ်လဲပတ်ခွင့်လက်မှတောင်းကြည့်တော့ပြီးခဲ့တဲ့နှစ်ကလေးကအစိုးရကစမ်းတက်လဲပတ်ခွင့်အတွက်ပေးထားတဲ့ခွင့်ပြုစာအဟောင်းကြီးပဲဖြစ်နေပါတယ
်မြမမြန်ဦးစက်ကူစက်ယုံဟာနှမ်ခမ်းမြို့နယ်မြောက်ဖက်နှမ်ခမ်းမြို့နယ်ရွှေလင်းမြစ်ကူးကျိုးတရာတက်နယ်ကျိုးတရာဟောင်းကြားဟန်ကမ်းရွာမှာတည်ရှိပါတယ်စက်ယုံကစွန့်ပစ်တဲ့ရေစိုးတွေဟာဒေသခံတွေကိုထိခိုက်နေတယ်လို့ဟန်ကမ်းရွာသားစိုက်အိုက်ကပြောပါတယ်
စက်ကူစက်ယုံကနေထွက်လာတဲ့ရေစိုးရင်မြစ်ဓာတုရေတွေဟာရေနဲ့သတ်သွားတဲ့ကော
ဒေကျေစေပါနဲ့ခင်ဗျ
လူထုကိုလည်းထိခိုက်တယ်ပြီးတော့တဘာဝပတ်ဝန်းကျင်ကိုလည်းဆိုးကျိုးတက်ရောက်မှုရှိနေတယ်
Nam Kham Yo Pine Lutto Kozale Ue Mangale, Sayongo, Quinson, Jishu, Sisi Kerelo, Akulu, Piovare.
If the Dana Kabi South Yao Salo Yele Kumabu Bau, Lokono Nia Yara Sayo Thomas, the Dana Samai, Alova, Aqua, Wishima Salo Yale, Yanya Tong, Piu Kunsu, Lamale, Tura, Majashi Bau, Era, the Ajongi, and Minu Lodo, or Alova, Le Pabua Kumabu Bau, Sayongo, Pigiva, Lucino Pio, Pio Tafi Dava.
Yamamia Usaku Sayong, huh? Nam Kamu Ne Twin Lo Shani De, Loy Lom Pitu Sip by Sayong Pijang, Didakanuga Piosovare, Saku Sayong Jang, Didakanu Tune, the Bawapa Wunjingo, Tika Jessie, so we, Didakanu Tune, Lumu Achipu Bao, Wet Chopwe Dogani, Dine Soya, Lutto, Nangando Namarasi, a tea, see sip people, a change in Sayita, people, don't so care about it.
Sabiro, let a lot of Soya got topian like that, Ni Lum Ni La. Ni Ubriha, Denaria, Yuya, Mia, by Samu, Tele Ubri Rigo, Tipe, Lipido, Anaka, Frederick, Piansu, Lantown, LA, Tell me how he sent in it to her. Lashi Ninja, Pissin Rigo, a hand up to Sirelo, Nia, Yellow Shah, Duriga, Sobare, Miglia Monga, Suzi, Tensap, Bitabare.
A Soya topian like that, Ni Lum Yla, Ni Ubriha, Ninja, Long Nansen, Sachin Pet, Pinidello, Domikon, yet, Tweetwe, Twee Mu, Kosi, Dua, Kulu, Piobare.
ကိုဒီမှာကိုဖန်တီးရေမဟုတ်ဘဲနဲ့တိုင်းသားရဲ့ယူဝတ္တနေမြေတွေအများဆိုင်မြေတွေပုံမြေတွေအထွတ်မြတ်ထားတဲ့မြေတွေအားလုံးကယေလုမြေလက်မြေလို့စီရင်ဝင်သွားရင်သူတို့သွားနေတဲ့လုပ်ငန်းတွေနဲ့ဆက်ညီမဲ့ဖြစ်ပါမှာနော်အခုသွားနေတဲ့ဒီငယ်ငယ်လုပ်ငန်းတွေနေသူတွေကိုဒီအားလုံးနဲ့ဆက်ညီမဲ့ဖြစ်တဲ့ဥပဒေထွက်လာတာဖြစ်တဲ့အတွက်ဒါကကောင်းမြတ်ဆက်ကျင်တာပါနော်ပုံမှန်သွ
老板贵，来要小茶也没路嘞。米路米拉呢？米爷娘，西门客官也不好搞么的个。澳洲巴拉东西也嘛，特别差吧的。但人老人也有点的嘛咯。米米路五花三色，半山拉开的米路个，老板没怕拉的，打算米色对对。阿路了，没色看半山是开的皮皮，阿苏亚个苦路特别来的。米路米拉，米爷乌布里嘛咯，艾里米路哈。他们那个啦，半山呢，苏亚是个米哈破对，马蹦点开那路嘞，米爷伊楼下路的个特别巴的。阿拉都，我们这米有怕啦，米爷东边木，你那破头伊搞么地位呢？多米工业对伊木都撇的，米克蒙个，费德勒个。多美苏鲁西人，当然哪里个？你呀，西门卡国办国的，也记得都来苦路苏多巴的。
人家有点嘛，人家那个代表最有名的是个，这个老苏亚里呢，主要了这个五地镇的大美中心，当然哪里也高办欧洲贵，高办下当贵，你每年那个银行的办贵，西门卡国办存在一样业绩。
跟人民来对嘛嘞，苏亚投票来的，米亚乌布里哈西比达 KNU， 米亚穆瓦拉呢，三千八批来的对。其内对波摩小推荐那里头嘞，普隆索瓦迪摩格拉特巴蒂都奥克塔马昂皮苏噶库鲁比亚瓦嘞。
跟有嘛，跟有联络住啦，是的，里面摩拉住啦，是的。这边马噶罗，跟有要联络的马噶，别尼玛尼鲁米拉姆西乌。阿哥龙啊，都半夜三夜那几呗，主要咯，或者是马路啊，这几块咯，可能米路米拉呗。但我主要奶奶家里头是蛮办公室的，是咯，哎，那块走路来我挂哈的，三斤的。
那得咯，主要投片开的，米路米拉，米呀，那他说些乌不得个，龙啊片等地的路嘞。路为嘛啦？石桥人那个，土米工业，米呀伊，好像木块那多，哎呀片路木块是吧？都样啊，在泥巴卡卡，不啦，今年接着上投片开吧的是。
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အစိုးရရဲ့မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေထုတ်ပြန်ချက်ကိုပယ်ဖျက်ပေးဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ပေးရှောင်တိုင်းသားတွေကနေကန့်ကွက်ခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကို NLD ကနေခေါ်ယူသတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မှန်ဘူးလို့ဝန်ကြီးချုပ်ကနေသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်
။တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
တိုင်းသားသတင်းတောက်တွေနဲ့ဖွဲ့စည်းထားတဲ့ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေစုစည်းတင်ပြတဲ့တိုင်းရင်သတင်းလွှာကိုနှားဆင်ခဲ့ရတာပါခင်ဗျာ။မနေ့ပြန်စနေည VOA ရဲ့တိုင်းရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအတည်ပြုချင်ပါတယ
်။ဟုတ်ပါရှင်များရှင်။
မြန်မာနိုင်ငံမှာရဲခွဲလူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဦးတည်နေပြီလို့ဒီသတင်းဖက်တွေထုတ်ပြန်လိုက်တဲ့အရက်ဖက်လူခွေးဆိုင်ရာအစင်ကစားကဖော်ပြပါဗျ။မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍကျော်ပါလာနေပါပြီလား။ဒီမိုကရေစီအထွန်းကူပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်သလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-392-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်ပဲမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ညတရက်လိုက်စီစဉ်ကပြုစုပါရရှင
်။စနေည VOE ရဲ့တရက်လိုက်စီစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဗီဒီယိုရထုတ်လွှင့်ပြီးသည့်အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာကိုလည်းဆက်သွင်းနိုင်ပါတယ် burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်သွားမယ်VOA အစီအစဉ်တွေကိုတော့လိုင်းလိုမီတာ19.25တို့မှာဖန်ယူနာဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကိုပိုင်ရှေ့နေဟောင်းမိုက်ကယ်ကိုဟန်အနေနဲ့ကွန်ဂရက်လွှတ်တော်ကိုလိန်ပြောခဲ့တယ်လို့စစ်ဆေးခံရခဲ့မှုအသေးအတွက်အပြစ်ရှိကြောင်းဝန်ခံလိုက်ပါပြီ။ရှေ့နေကိုဟန်က2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကာလတုန်းကရုရှားနိုင်ငံမှာသမ္မတထရမ့်ဆောက်လုပ်ဖို့လုံမန်းခဲ့တဲ့အင်ချမ်းမြေလုပ်ငန်းနဲ့ပတ်သက်ပြီးလွှတ်တော်မှာအရင်လိန်ညာခဲ့ပါတယ်လို့မနေ့ကဝန်ခံလိုက်တာပါအမေရိကန်သမ္မတရွေးကောက်ပွဲတုန်းကရုရှားဝန်ရောက်ဆက်ဖက်ခဲ့တဲ့အမှုကိုဥဆောင်ဆက်ဆင်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာအနေနဲ့ဒီဆွဆွဲမှုအသစ်ကိုတင်ခဲ့တာဖြစ်ပါတယ်ပင်လယ်နဲ့အတွင်းမှာယူကရိန်းသမောတွေကိုရုရှားဘက်ကဖမ်းဆီးခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့နှစ်နာရီကြာတွေ့ဆုံမှုစီစဉ်ထားတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲအမှတ်မထင်ဖျက်သိမ်းလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမှာအခုသတင်းဖတ်ကုန်တွင်ကျင်းပမဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ညီလာခံမှာရုရှားနဲ့အမေရိကန်သမ္မတအနူတွေ့ဆုံမှုစီစဉ်ထားခဲ့ကြတာပါ။တိထားတဲ့သတင်းချက်လက်တွေအရယူကရိန်းသမောတွေနဲ့သမောတော်တွေကိုရုရှားဘက်ကနေပြန်ရောက်မလာသေးပါဘူး။အဲဒါကြောင့်အရင်စီစဉ်ထားခဲ့တဲ့အာဂျင်တီးနားမှာတွေ့ဖို့ကိစ္စကိုဖျက်သိမ်းလိုက်တာကအားလုံးအတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့ယူဆပြီးအခုလိုဆုံးဖြတ်လိုက်တယ်လို့သမ္မတထရမ့်က Twitter's လူမှုကွန်ရက်ကနေတဆင့်ရေးသားဖော်ပြလိုက်ပါတယ်။အခုလိုမျိုးသမ္မတထရမ့်နဲ့သမ္မတပူတင်တို့ကြားတွေ့ဆုံဆွေးနွေးပွဲဖြတ်လိုက်ရတာကြောင့်စိုးရိမ်မှုတချို့လည်းပေါ်ထွက်လာနေပါတယ်။ဘာလို့လဲဆိုတော့ဒီသမ္မတနှစ်ဦးဒုတိယကြိမ်ထိပ်သီးတွေ့တာဖြစ်လာမဲ့ဒီပွဲမှာကဘာတစ်ခုလုံးကိုချင်းချောက်နေတဲ့လက်နက်ထိန်းချုပ်ရေးကိစ္စလုံခြုံရေးကိစ္စတွေနဲ့အရှိလေပိုင်းကနေမြောက်ကိုရီးယားထိအဓိကဆွေးနွေးမဲ့တဒနာကြီးတွေကိုအရင်ပြင်ဆင်ထားခဲ့ကြလို့ပါဒီအရင်ပြင်ဆင်ထားတဲ့အရာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းနဲ့သမ္မတထရမ့်တို့ရှေ့လာထိပ်သီးမတွေ့ခင်မှာမြောက်ကိုရီးယားပေါ်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုရုရှားဘက်ကလိုက်နာပေးမယ်လို့လူသိရှင်များထုတ်ပြောပေးဖို့အမေရိကန်ဘက်ကနေတောင်းဆိုဖို့ရှိခဲ့တာကြောင့်ပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုဝင်းမင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်တောက်ကြနေမနေ့ခင်း VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနမီတာ32 40 48နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါတောက်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.